ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပွားနေတာမှာရှေ့တောင်အာရှနိုင်ငံတွေမှာလည်းဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးမှုတွေထပ်ပြီးတော့ရှိလာနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဒီနေ့ယောဂါကူးစက်ခံရသူနောက်ထပ်152ယောက်ရှိပြီး7ယောက်သေဆုံးခဲ့ပါတယ်။ဒါကြောင့်ဖိလစ်ပိုင်နိုင်ငံမှာအခုဆိုရင်ယောဂါကူးစက်ခံရသူစုစုပေါင်း3100ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူက152ယောက်ရှိတယ်လို့ဖိလစ်ပိုင်နိုင်ငံကပြောပါတယ်။မနက်ငယ်အိန္ဒိယထိုင်းနိုင်ငံမှာဆိုရင်လည်းကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ102ယောက်ရှိပြီးတော့3ယောက်သေဆုံးခဲ့တယ်လို့ထိုင်းနိုင်ငံရဲ့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှပြောကြားလိုက်ပါတယ်။ဒါကြောင့်ထိုင်းနိုင်ငံမှာပြီးခဲ့တဲ့ဧပြီလကကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ခြင်းကစပြီးအခုချိန်ထိဗိုင်းရပ်စ်ကူးစက်ခံရသူ2169ယောက်ထပ်မံရှိပြီးသေဆုံးသူ23ယောက်ရှိပါတယ်။မလေးရှားနိုင်ငံမှာဆိုရင်လည်းဒီကနေ့မှယောဂါကူးစက်ခံရသူ189ယောက်ကိုထပ်တွေ့ရှိခဲ့ပြီးတော့နောက်ထပ်4ယောက်သေဆုံးခဲ့တယ်လို့ပြောပါရယ်။ဒါကြောင့်မလေးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3600နဲ့8000အာရှဒေသတွင်းမှာယောဂါကူးစက်ခံရမှုအများဆုံးနိုင်ငံဖြစ်ပါရယ်။ဒီကနေ့အထိမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း61ယောက်ရှိတယ်လို့မလေးရှားကျန်းမာရေးဝန်ကြီးဌာနကတော့ပြောပါရယ်။မြန်မာနိုင်ငံမှာတော့မနေ့ကယောဂါကူးစက်ခံရသူတဦးကိုထပ်မံတွေ့ရှိခဲ့ကြတဲ့အကြောင်းအခုဆိုရင်ယောဂါကူးစက်ခံသူအရေအတွက်ဟာ21ယောက်ရှိသွားပြီဖြစ်ပြီးဒီထဲကမှငကိုယောဂါအခန်းရှိသူတဦးသေဆုံးခဲ့ကြတဲ့အကြောင်းသေဆုံးသူတဦးရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။